စောပိုင်းကဖြစ်ခဲ့တဲ့တရုတ်စံတင်ရေးဒီကေယုံတွေကြောင့်နိုင်ငံခြားသားပိုင်စက်ယုံ400ကျော်ဖြစ်စီခဲ့ရပြီးနောက်ထပ်အကြမ်းဖက်တာတွေထပ်ဖြစ်လာဦးမလားဆိုတဲ့စိုးရိမ်စိတ်ကြောင့်ပေါင်ပေါင်းများစွာသောပြည်ပရင်းနှီးမြှုပ်နှံသူတွေထွက်သွားကုန်ကြပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့ရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးပါမယ်လို့အစိုးရကအာမခံခဲ့တာကြောင့်ပြည်ပရင်းနှီးမြှုပ်နှံငွေဟာဆန္ဒပြပွဲတွေမတိုင်ခင်ကအဆင့်ကိုပြန်ရောက်လာပြီးစီးပွားရေးထူးထွက်လာတယ်လို့စီးပွားရေးလုပ်ရတဲ့ကုန်ကြစည်ကလည်းနည်းနေတော့ပါပဲ။မေလမှာတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးစက်ယုံ460ထဲမှနည်းပျက်စီးခဲ့ရပြီးတဲ့နောက်အဝတ်ထည်တွေပရိဘောဂတွေနဲ့လူသုံးကုန်လျှက်စစ်ပစ္စည်းတွေကိုထုတ်လုတဲ့စက်ယုံတွေပြန်ပြီးလဲပတ်နေကြပါပြီ။တရုတ်နဲ့ဗီယက်နမ်နိုင်ငံစလုံးကပိုင်ဆိုင်တယ်လို့ပြောထားတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ဘက်ကရေနံတူးစင်သွားချပြီးတဲ့နောက်ဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်လူ20သေဆုံးပြီးရာပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြတာပါ။အဲ့ဒီဖြစ်ရက်က1989ခုနှစ်မှာဖြစ်ခဲ့တဲ့နှစ်နိုင်ငံကြားနေဆက်စစ်ပွဲအပအဝင်ရာစုနှစ်ပေါင်းများစွာရှိခဲ့တဲ့တရုတ်ဗီယက်နမ်ရန်လူမုန်းတီးမှုတွေကိုပြန်ပြီးမီထိုးပေးခဲ့ပါတယ်။ဒါပေမဲ့လည်းဗီယက်နမ်စီးပွားရေးရဲ့18ရာခိုင်နှုန်းကိုမောင်းနှင်နေပြီးပြည်ပတင်ပို့ကုန်စုစုပေါင်းရဲ့66ရာခိုင်နှုန်းရှိတဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေပြန်ဝင်လာကြပါတယ်။နောက်ထပ်ဘယ်လိုမျိုးမတိမငြိမ်အခြေအနေပဲထပ်ဖြစ်လာပါစေရပ်သွားအောင်လုပ်ပါမယ်လို့ဗီယက်နမ်ကွန်မြူနစ်အစိုးရကကတိပြုခဲ့ပါတယ်။ပြည်ပရင်းနှီးတွေဆက်ပြီးဝင်လာစေဖို့အတွက်စစ်ရုံလုပ်သားဈေးပေါ်ပေါ်နဲ့ရောက်ဖို့အပအဝင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအခြေအနေတွေကိုလည်းဗီယက်နမ်အစိုးရကဖန်တီးပေးခဲ့ပါတယ်။ရင်းနှီးမြှုပ်နှံသူတွေအတွက်တည်ငြိမ်တဲ့အခြေအနေဖြစ်အောင်အစိုးရကလုပ်ပေးတာကြောင့်ဗီယက်နမ်ပြန်ထောင်လာတာဖြစ်တယ်လို့ဟိုချီမင်းမြို့တော်အခြေဆိုင် InfoGas ဆိုတဲ့ဈေးကွက်ဆိုင်ရာအကြံပေးကုမ္ပဏီရဲ့ပိုင်ရှင် Rolf Matthias ကပြောပါတယ
် Well I think the biggest change is that things have settled down I don't think there's been an awful lot of
change ရေတိတိငင်းဖြစ်သွားတာကအကြီးမားဆုံးအပြောင်းလဲလို့ကျွန်တော်ထင်ပါတယ်ရေဦးသားသားပြောရရင်ကြီးမားမားနင်းနာသွားတာမျိုးမရှိဘူးလို့ကျွန်တော်ထင်ပါတယ်ပုံမှန်ပါပဲမီဒီယာကတလောက်မကြီးခဲ့ပါဘူးဒီမှာဆိုရကအင်အားအကြီးဆုံးဖြစ်ပြီးသူတို့ကန်တွယ်ဖြစ်ရှင်းပြီဆိုရင်တကယ်ပဲလောက်တာပါပဲ
1989ခုနှစ်မှာကွန်မြူနစ်အစိုးရကရင်းနှီးမြှုပ်နှံမှုဆိုင်ရာအတားအဆီးတွေကိုဖယ်ရှားပေးခဲ့ခြင်းကတည်းကဂျပန်စင်ကာပူတောင်ကိုရီးယားနဲ့တိုင်ဝမ်တို့ကဥဆောင်တဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေဗီယက်နမ်နိုင်ငံစီရွှေ့ပြောင်းဝင်ရောက်ခဲ့ကြပါတယ်သူတို့ရဲ့စီမံကိန်းတွေကနေဗီယက်နမ်ရဲ့ဒေါ်လာ155ဘီလီယံရှိတဲ့စီးပွားရေးကိုစွဲတင်ဖို့ကူညီခဲ့ပြီးအလုပ်ကိန်းတွေဖန်တီးပေးပြီးတော့စင်ရဲမွေးတည်မှုကိုတက်တာစေခဲ့ပါတယ်တရုတ်နိုင်ငံပိုင်တရုတ်ကမ်းလွန်ရေနံတူဖော်ရေးကော်ပိုရေးရှင်း CNOOC ကလက်ပတ်လုပ်ကင်တဲ့ရေနံတွင်းကိုမေလ2ရက်နေ့မှာတရုတ်တို့ကတောင်တရုတ်ပင်လယ်ထဲသွားချထားခဲ့တာကနေဗီယက်နမ်တွေကိုဒေါသထွက်စေခဲ့တာပါအဲ့ဒီရေနံတွင်းဟာဗီယက်နမ်အရှေ့ဘက်ကမ်းရိုးတန်းကတောင်တရုတ်ပင်လယ်အတွင်းတစ်ထပ်တည်းဖြစ်နေတဲ့ဒေသမှာရေနံရှာဖို့ဖြစ်ပါတယ်လူ2000လောက်ဆန္ဒပြခဲ့ကြပြီးအထူးသဖြင့်တော့တရုတ်မျိုးဆက်ဒါမှမဟုတ်စိုင်းဘုတ်တွေမှာတရုတ်စာတွေရေးထားတဲ့တခြားပြည်ပရင်းနှီးမြှုပ်နှံသူတွေဘက်ကပါသူတို့ရဲ့ဒေါသဥတီသွားခဲ့ပါတယ်။တိုင်ဝမ်ကျွန်းသားအများစုဖြစ်တဲ့ရင်းနှီးမြှုပ်နှံသူ9000လောက်နိုင်ငံတွေကနေထွက်သွားခဲ့ကြပါတယ်။အဒီကယုံတွေနဲ့ဆက်နွယ်ပြီးလူပေါင်း85ယောက်ကိုဗီယက်နမ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အဲ့ဒီအချိန်ကလေးကစလို့တရုတ်နဲ့ဗီယက်နမ်တို့အခင်းဖြစ်ရက်ကိုသုံးသပ်ဖို့ရာအလို့သဘောတွေ့ဆုံခဲ့ကြပြီးဇူလိုင်လမှာတော့တရုတ်ကရင်းနှံတွင်းကိုပြန်ဖယ်ပေးခဲ့ပါတယ်။အခုတော့တရုတ်လူမျိုးစုတွေကသူတို့ဘေးကင်းလုံခြုံတယ်လို့ခံစားရပြီဆိုပြီးပြောကြပါတယ်။တရုတ်လူမျိုးစုတွေဟာဗီယက်နမ်မှာစစ်ရုံတွေကိုတိုးချဲ့တိစောက်ဖို့လုပ်နေကြပြီလို့ဟိုချီမင်းမြို့တော်ကမလေးရှားစီးပွားရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌသန်းဘီဟန်ကပြောပါတယ်
။ Putting aside the problems or the issues between Vietnam and China from the
ဗီယက်နမ်နဲ့တရုတ်ကြားကပြဿနာတွေဒါမှမဟုတ်ကိစ္စရပ်တွေကိုဖေးဖယ်ထားပြီးစွန့်ဦးတီထွင်လုပ်ငန်းရှင်ရဲ့အမြင်ကနေပြောမယ်ဆိုရင်တရုတ်ရင်းနှီးမြှုပ်နှံမှုအတွက်ချင်းချောက်မှုလုံးဝမရှိပါဘူး။ထိုင်ဝမ်ကတရုတ်ပဲဖြစ်ဖြစ်၊ဟောင်ကောင်ကတရုတ်ပဲဖြစ်ဖြစ်၊မလေးရှားကတရုတ်ပဲဖြစ်ဖြစ်ဒါမှမဟုတ်စင်ကာပူကတရုတ်ပဲဖြစ်ဖြစ်ပေါ့။တကယ်တမ်းကျတော့လူတွေကတိတ်ကိုအပြုသဘောဆောင်ပြီးဗီယက်နမ်နိုင်ငံပိုကောင်းလာရေးလှုပ်ချင်ကြတာပါ
။တရုတ်ပြည်မှာကြီးကတရုတ်တွေလည်းဗီယက်နမ်မှာနောက်တစ်ကြော့ပြန်လှုပ်လာနေကြပါပြီ။အဒီကယုံနေမဖြစ်ခင်တုန်းကတရုတ်ဟာဗီယက်နမ်မှာအဆင့်ခွနဲ့အများဆုံးရင်းနှီးမြှုပ်နှံသူဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကဒေါ်လာ 1.3 ဘီလီယံရင်းနှီးမြှုပ်နှံခဲ့တာကြောင့် 2012ခုနှစ်တုန်းကတည်းက6ဆကျော်ပိုများလာပါတယ်။ဒါပေမဲ့လည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုအများစုကအထယ်လေးစက်ကရီယာနဲ့စားသုံးကုန်တွေအတွက်ကုန်ချမ်းအနေနဲ့ရင်းနှီးမြှုပ်နှံကြတာပါ။တရုတ်အပေါ်အလွန်ကျွံမှီခိုနေရတဲ့ပေါ်စိုးရင်လာတဲ့ဗီယက်နမ်ကကိုပိုင်ရင်းမြစ်တွေကိုရှာဖွေထုတ်လုပ်လာတာနဲ့အမျှမေလာကစလို့အဲ့ဒီကုန်ချမ်းပစ္စည်းတွေတင်သွင်းတာ ကျသွားခဲ့ပါတယ်။ VNM Store ဈေးကွက်ဟာ15ရာခိုင်နှုန်းကျသွားခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေမတိုင်ခင်အခြေအနေကိုပြန်လျှောက်လာတာကြောင့်လဲပြည်ပရင်းနှီးမြှုပ်နှံသူတွေတက်ကြွနေကြတာပါ။ American လိုပြည်ပပို့ကုန်ဈေးကွက်တွေမှာစီးပွားရေးအခြေအနေတိုးတက်လာတာကလည်းဒီနှစ်မှာစီးပွားရေးတိုးတက်မှုနှုန်း9.6%ခန့်လုံးရှိမယ်လို့ခန့်မှန်းထားပါတယ်။ဗီယက်နမ်ရဲ့အခွန်ဝင်ငွေထက်ဝက်ဟာပြည်ပရင်းနှီးမြှုပ်နှံမှုကနေရနေတာကြောင့်မို့နောက်ထပ်မတိမငြိမ်ထပ်ဖြုတ်ဖို့အလားအလာမရှိလာဘူးလို့လေလာသူတွေကသုံးသပ်ပါတယ်။ရေရှည်မှာတော့ဗီယက်နမ်အနေနဲ့ရင်းနှီးမြှုပ်နှံမှုခွင့်ပြုချက်ထုတ်ပေးတာကိုလွယ်ကူရွေးချယ်အောင်လုပ်မယ်။ပြည်ပရင်းနှီးမြှုပ်နှံသူတွေအတွက်မြေယာအသုံးပြုခွင့်ကိုချက်ထွင်ပေးမယ်။ဟိုချီမင်းစီးတီးနဲ့မြို့ပြင်ကစစ်မှုဇုန်တွေကိုချိတ်ဆက်ပေးမယ်။တေယူပို့ဆောင်ရေးစနစ်အစ်စ်တွေတိစောက်လိမ့်မယ်လို့ခန့်မှန်းထားကြပါခင်ဗျာ။